ပြည်နယ်မဲဆန္ဒနယ်တွေမှာတိုင်းရင်းသားပါတီတွေပို့ပြီးတော့အကောင်လာတဲ့သဘောရှိနေပါတယ်။ဒါကြောင့်လဲလာမယ့်2024ရွေးကောက်ပွဲဒီမှာပြည်နယ်မဲဆန္ဒနယ်တွေမှာအနိုင်ရဖို့တိုင်းရင်းသားပါတီတွေပြင်ဆင်လာကြသလိုနိုင်ငံရေးပါတီကြီးတွေဘက်ကလည်းအစိုးရဖွဲ့နိုင်ဖို့ဆိုရင်တိုင်းရင်းသားပါတီတွေနဲ့ညှိနှိုင်းဆောင်ရွက်ရမယ်အနေအထားမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ကြပါတယ်။မြန်မာနိုင ပြည်내မဲဆန္ဒနယ်ဒီမှာရလဒ်မကောင်းတာကြောင့်ရော NLD နဲ့တိုင်းလားပါတီတွေဆက်ဆံရေးပြည်ပြည်ပြည်ပြည်မရှိရည်ကြောင့်မှာလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်내မဲဆန္ဒနယ်ဒီမှာ NLD ပါတီအခက်ကြုံနိုင်တယ်လို့နိုင်ငံရေးလေးလာသူတွေကယူဆထားကြတာပါ။တချိန်တည်းမှာပဲပြည်내တွင်းမှာရှိတဲ့လူမျိုးစုပါတီတွေကြားတပါတီတည်းဖြစ်ဖို့ညှိနှိုင်းမှုတွေပေါင်းစည်းမှုတွေလှုပ်လာကြတာဟာလည်းတိုင်းရင်းသားပါတီတွေအကောင်းချက်ဖြစ်လာပါရဲ့ပြည်내လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့ပါဝင်မှုအချိုးအစားများလာမှဖက်ဒရယ်စနစ်ကိုသွားနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေကယုံကြည်ထားကြပါရဲ့ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလွတ်ကင်းမှဗဟုချုပ်ကိုင်မှုအားနေပြီးဥပဒေပြုရေးနဲ့အုပ်ချုပ်ရေးပိုင်းမှာတိုင်းရင်းသားတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါရယ
်တိုင်းရင်းသားတွေပေါင်းနေဆိုတာကအဓိကကကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ပေါ်မှာဟိုအခြေခံပြီးပေါင်းရတာပါတီရဲ့ policy နဲ့ပဲဘိုးကထိချုပ်ပြီးလုပ်တယ်အဲ့ဒါကဝင်နေပြန် centralization ပဲ centralization ကအားပြုနေတဲ့နိုင်ငံရေးစနစ်ကိုကျွန်တော်တို့က decentralization ကိုအားပြုတဲ့နိုင်ငံရေးစနစ်ကိုသွားဖို့လိုရဲအဲ့လိုလို့ဘို့ဆိုရင်ခုနကကျွန်တော်ပြောသလိုပဲတိုင်းရင်းသားတွေရဲ့ပါတီပေါ့ဟိုဟိုပြည်ပပါတီရဲ့ထိချုပ်မှုလွတ်ကင်းတဲ့ပါတီတွေရဲ့အောင်နိုင်မှုကအရေးကြီးတယ်။ဒါလည်းဆိုတော့ရှင်းရှင်းလင်းလင်းညင်သွားတာက NLD ဒီပြည်နယ်မှာ2015ကနိုင်နေဆိုတော့တိုင်းရင်းသားမဲနဲ့ NLD အမကန်နဲ့ပေါင်းမှနိုင်တာပါ USCB ကို။ဘာကြောင့်လဲဆိုတော့ USCB ကငိုခဲ့ရအမကန်မဲပြည်သားရှိပြီလား။ตัวเนี่ยตัวไอ้เมย์ปีไหนเนี่ยอีตัวก็ไม่เปลี่ยนหมดตัวฟิกซ์ไปดีแม้มาซะเจอก็สุป้องเนี่ยอันเนี่ยตีซอกท่ากันไอ้อันเนี่ยอแจดแลนสไลด์ไหนล่ะไอ้ล่ะกูอะคือเจอรู้ตายนาปาร์ตี้เนี่ยอยู่ซะเปลี่ยนมาอยู่เฟเดอรัลลิซึมด้วยพรีเฟเดอรัลลิซึมสนิทกูตั้วพูด้วยเจอแชร์ริ่งลงกูรู้เลยสุบีคว่แถบไปแล้วมาโหกูอาชีพเปลี่ยนดูผิดแต่เฉยมาเอเนอร์จีอ่ะไม่နိုင်หรอกแต่ชื่อๆเลยแล้วก็เอเนอร์จีเมียมาบาเมียมาเลยสรแล้วตายนาเนี่ย alliance မလုပ်ပဲနဲ့အဲ USB ကိုမနိုင်ဘူးဆိုတဲ့အဖြေထွက်သွားတယ်ဒါကျွန်တော်အမြင်အဲ့တော့ NLD ရှောက်လာမှာတိုင်းရင်းသားတွေနဲ့ conciliation မလုပ်မချင်းဘယ်တော့မှဒီအာဏာရှင်စနစ်ကိုမပြုတ်ဖြစ်နိုင်ဘူးအလီမထားမဲ့ဆက်သွားမယ်ဆိုရင်တော့ပွင့်လင်းပြောရင်တော့2020မှာ USB ပြန်အားကောင်းလာလိမ့်မယ်အဲ့တော့ national conciliation ရဲ့ policy ကိုပြန်သုံးသပ်ပါလို့ကျွန်တော်အကြံဉာဏ်ပေးချင်တယ် NLD ကို
2015ပါတီလုံးရွေးကောက်ပွဲကြီးမှာ NLD ကတိုင်းရင်းသားလူမျိုးစုတွေများတဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့အခု2018ဂျာဖက်ရွေးကောက်ပွဲမှာပြည်နယ်မဲဆန္ဒနယ်တွေမှာအရေးနိုင်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့သဘောထားညီညွတ်မှုကိုလည်းအလေးထားဆောင်ရွက်နေရလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့ဖြစ်အောင်သွားနေတာပါ။အဲ့တော့ကျွန်တော်တို့2000ပြည်ထောင်စုဘုံစီကဥပဒေအရကျွန်တော်တို့လက်တွေ့အရဆိုရင်ကျွန်တော်တို့ရဲ့အဓိကပြိုင်ဘက်ပါတီကြီးကလွတ်တော်သမီးရနိုင်ရင်ကျွန်တော်က300နိုင်ရမယ်ကျွန်တော်တို့လိုအပ်ချက်ရှိနေတယ်အဲ့ဒီခါမှာကျွန်တော်တို့ကနေရာတိုင်းလူလိုမှဝင်ပြိုင်နေရတာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းလာမယ်ကျွန်တော်တို့မျိုးသားဒီမိုကရေစီအပွဲချုပ်နဲ့ရှေ့လမ်းစဉ်မှာသဘောထားချင်းညွတ်သွားပြီဆိုရင်တော့ကျွန်တော်တို့ဓာရီကတော့နောက်မှာဟာမီတော်မျိုးဖြစ်လာနိုင်တဲ့နေသားတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအနိုင်ရရေးဆိုတဲ့ရည်ရွယ်ချက်တစ်ခုလည်းနဲ့တော့မဲဆန္ဒနေကြီးများအပြည့်လုံချင်းမှုညီနိုင်တာတော့ကျွန်တော်တို့လုပ်မှာမဟုတ်ပါဘူး။အရေးကြီးဆုံးကရှေ့လာမယ်နော်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေကိုအသေးစားညီနိုင်သဘောတူညီမာဒီယာဒီယာဖြစ်လာနိုင်တာဖြစ်ပါတယ
်။အခုလက်ရှိအားဖြင့်ပြည်နယ်မဲဆန္ဒနေတွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်မှာရောရှမ်းပြည်နယ်မှာပါပြည်နယ်လူမျိုးစုအခြေပြုတိုင်းသားပါတီတွေကအားကောင်းနေပါတယ်။မွန်ပြည်နယ်မှာမွန်ပါတီ၃ခုပေါင်းစည်းထားပြီးတပါတီတဲ့အဖြစ်ရွေးကောက်ပွဲကော်မရှင်ကိုအခုနိုဝင်ဘာလထဲမှာမှတ်ပုံတင်ဖို့ရှိနေပါတယ်။ကချင်မှာဆိုလဲ KSP နာမည်နဲ့ကချင်ပါတီ၄ခုပူးပေါင်းလိုက်ပါတယ်။ချင်းပါတီ၃ခုကလည်းချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်နဲ့ပူးပေါင်းထားသလိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီနဲ့ရခိုင်မျိုးချစ်ပါတီ APP ကလည်းမကြသေးခင်ကပူးပေါင်းထားပါတယ်ခင်ဗျာ